ဒီအောင်ဆိုးမှုကြောင့်အမြန်ရရင်တိတ်မောက်ရမှာပါသွားတယ်ဒီခီးတဲ့တွေကိုပေါ့နော်ကဲစိလုပ်ငန်းတွေဆောင်ရွက်နေတဲ့အခြေအနေမှာအခုညနေပိုင်းထိပေါ်ငယ်အရင်အတွက်ဘလောက်လောက်များဟိုဆယ်ယူရရှိထားတဲ့အခြေအနေများရှိနေလဲလို့ပါရှင်
ကဲစိစခန်းသုံးခုဖွင့်ထားတယ်မိချောင်းတွင်းကျေးရွာမှာဖုန်ကြီးချောင်းမှာတစ်ခုရောက်90ကျေးရွာတယ်ကင်းကျေးရွာစခန်းမှာဒီ23ရောက်ဖုန်ကြီးချောင်းမှာနောက်တစ်ခုကတော့ကင်းကျေးရွာတိုက်နယ်ဆေးရုံမှာ46ရောက်လာမသိနော်စုစုပေါင်း150ကျော်ကျေးထားတယ်အလောင်းကတော့4လောင်းတွေ့ပြီးကြောက်ဆုံးဆင်းကတော့မတွေ့သေးဘူးပေါ့နော်ကြောက်ဆုံးကတော့150ကျော်ကြောင်းနေတယ်။များသောအားဖြင့်ပျောက်ဆုံးသူတွေကတော့ဝန်ထမ်းအနေနဲ့ចောင်းသားចောင်းသူတွေများတယ်။ចောင်းပိတ်လို့အိမ်ပြန်ကြတဲ့သူတွေ၊ចောင်းပိတ်လို့ပြန်တဲ့ဆရာမတွေ၊နောက်နတ်စမတွေတော်တော်များများပျောက်ဆုံးနေတာပေါ့လေ
။ဒီအရင်ရင်မှာပေါ့နော်။ဟိုခီးတဲ့ဘလောက်များများပါလာတယ်ဆိုတော့အတန်တွေများကြလဲ
။ခုလေးတွေကျွန်တော်အဲ့ဒီဒီခီးတဲ့တယောက်နဲ့မေးကြည့်တော့300ကျော်မယ်ထင်တယ်တဲ့။300ကျော်မယ်တဲ့။အခုကျွန်တော်တို့ဂိတ်ကထွက်တဲ့အစင်းကတော့186ရောက်ပဲရတယ်။ဒီဟိုဘော်မှာတော့အယောက်300ကျော်လိမ့်မယ်ပါတယ်လို့ပြောတယ်အဲ့လို။ထုံးစံတိုင်းစင်းမဝင်တာပေါ့ဗျာ။ဂိတ်ကအထွက်စင်းပြချို့ကြတော့လေစပိုင်းမဖြတ်ဘူးလေပြီးတော့မောင်းနေရတယ်အော်တိုမောင်းတဲ့အချိန်မဟုတ်ဘူးလေဘယ်လိုတော့ဆိုတော့ဟိုမနေ့က9နာရီမှောက်တော့ကိုကညမောင်းမောင်းလာတာပေါ့ပြီးတော့မီးမထိုးဘူးလို့ပြောတယ်မီးမထိုးတဲ့အတိုင်းမောင်းလာတယ်ပြောတယ်အဲ့ဒီမှာဒီဝိတ်ကများပြီးတော့ကိုွေလိုက်တာနဲ့တခါတည်းထိုးပြီးတော့ညှုပ်သွားတယ်လို့ပြောတယ်လုံးဝကန့်တတ်ထားတဲ့အချိန်မှသူထွက်တာဈေးကပုံမှန်ဆိုလို့ရှိရင်ဒါမနေ့လဲတဲ့အချိန်ထွက်ရမယ်ညနေနေဝင်တဲ့အချိန်နားရမယ်ပေါ့ဗျာအဲ့လိုမဟုတ်ဘဲနဲ့သူကညဟိုက9နာရီ10နာရီလောက်ထွက်လာပြီးတော့ညမောင်းမောင်းလာတာဒီဘက်ကို9နာရီခွဲမီးမထိုးဘူးလို့ပြောတယ်မျက်မြင်သက်သေတယ်မီးမထိုးတဲ့ပေါ့တော့အဲ့မှာခဏလေးပဲညှုပ်သွားတာကြံခဲ့တဲ့လူတွေကအကုန်ကမ်းပြီးမှပြေးတက်ခဲ့တဲ့လူတွေကြံရခဲ့တာလို့ပြောတယ်။ခုတိုင်းဒေသကြီးဆိုရအဖွဲ့ကတော့ဒီအောက်ကိုပြန်ကျင်တဲ့သူတွေအတွက်မော်တော်ဆက်ချော်တဲ့3စီးစီစဉ်ပေးထားတယ်။အထက်ကိုပြန်ကျင်တဲ့သူတွေအတွက်လည်းစီစဉ်ပေးထားတယ်။ခီးတဲ့တယောက်ကိုလည်းက2000နှုန်းစီကျွန်တော်တို့ထောက်ပံ့ပေးထားတယ်။နောက်အလူရှင်တဦးကလည်း1000နှုန်းစီလိုက်ပြီးတော့ထောက်ပံ့တယ်150နဲ့5ဦးအတွက်လေ
။ဒီရင်ရင်မှာပေါ့စီးတဲ့သူတွေအနေနဲ့ပေါ့နော်ဒါအာမခံကြီးတွေပါလေပြန်ရနိုင်တဲ့အနေအထားရှိလား
။တိုင်းဒေသကြီးအစိုးရအဖွဲ့ကတော့ဒါကိုဥပဒေနဲ့အညီအကုန်လုံးတင်လုပ်ထိုက်တာအကုန်လုံးမယ်လို့ဝန်ကြီးချုပ်ကတော့အဲ့လိုပြောသွားတာပဲ။ခီးတဲ့တွေကတားနေတဲ့ကြားထဲကနေ Facebook တွေပါလေတင်တယ်ငါတို့ဆက်လေအခြေအနေမကောင်းဘူးတအားတင်နေမင်းတို့ကောင်တွေထပ်မတင်နေတော့တအားဝိတ်တင်များနေပြီဒါတွေပြောအခုကြဲခဲ့တဲ့သူတွေလေဒါကျွန်တော်တို့ပြောပြရလေအမြဲကြီးဆက်လက်နေအဲ့လိုပြောပြကြတဲ့ခါကျတော့ပြောနေတဲ့ကြားထဲကနေဒီတိုင်းနင်းခွာပြီးတော့ဝိတ္တမလောပါတယ်ပေါ့ဗျာတအားနင်းခွာတင်လိုက်တဲ့ခါကျတော့မဖြစ်တဲ့မဖြစ်လိုက်တာတွေဖြစ်သွားတာပေါ့ဗျာ
ကုန်ပစ္စည်းတွေအနေအထားတွေရောတော်တော်များများဒါတတ်မှတ်ချက်ထက်ပိုလွန်နေတဲ့အနေအထားတွေများတွေ့ရလားဘယ်လိုများကြားရလဲငယ
်စိတ်မချလို့ဓာတ်ပုံတွေရိုက်ပြီးမှတ်တမ်းယူထားတဲ့ပုံတွေလည်းရှိတယ်ဗျာအဲ့ဒါအမိုးပေါ်မှာကားတွေရောအမျိုးသမီးတွေရဆိုခေါင်းမိုးပေါ်တက်စီရတဲ့အခြေအနေရှိတယ်ကျောင်းဆရာမလေးတယောက်ခုနကတို့ရဲ့ကျမတို့ကိုယ်တိုင်ကျမတို့အဖွဲ့9ယောက်အဖွဲ့တဲ့အခုကျန်တဲ့6ယောက်ကပျောက်နေတယ်တဲ့ကျမတယောက်ဖြစ်ကျန်ခဲ့တာတဲ့သူအဲ့လိုပြောပြတယ
်ရဲတပ်ဖွဲ့ဘက်ကရောဒီအဖြစ်ပြက်နဲ့ပတ်သက်ပြီးတော့ဗောနော်အငယ်အမှုဖွင့်ပြီးအေးအေးယူထားတဲ့အခြေအနေတွေကရောဘယ်လိုများကြရလဲရှင
်ခု9ယောက်အဲ့မော်တော်ပေါ်မှာပါတဲ့အဲ့ဆလင်သမား9ယောက်မောင်းတဲ့တယောက်ကတော့လွတ်နေတယ်ကျန်တဲ့4ယောက်ကတော့ပြင်ရဲစခန်းမှာဖမ်းထားတယ်သူတို့ရဲတပ်ဖွဲ့ကတော့တယောက်ချင်းစီတယောက်ချင်းစီရဲ့ထွက်ချက်တွေကိုအကုန်လိုက်ရှူဖို့ဝန်ကြီးချုပ်ကနေပြီးတော့ချက်မှားနေတယ်
အငယ်အခုလိုချိန်ပေးပြီးဖြေပြီးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်အငယ
်ဟုတ်ကဲ့ဗျာဟုတ်ကဲ့ဟုတ်ကဲ့ဟုတ်